ဆိုတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ပြောပြချင်ပါလိမ့်ချင်းကျမတို့လူသားတွေရာလူရဲလို့ထင်လာခဲ့ရင်ကျမတို့ဆောင်းလိုက်ရမယ်ဘဝခရီးချင်းကြီးမှာကိုယ့်ရဲ့ယုံကြည်အားကိုးရမှုဆိုတာလေးကလည်းတစ်သိတ်တစ်ဒေတာပါဝင်ပါလိမ့်ရှင်နိုင်ငံရေးစီးပွားရေးလူမှုရေးဘာသာရေးစတဲ့ကိစ္စရဲ့အတိုင်းမှာလည်းယုံကြည်မှုဆိုတာအဓိကပါဝင်ပြီးသားပါတကယ်လို့ကျမရဲ့ယုံကြည်မှုကဘာလဲလို့ထင်လာခဲ့ရင်ကျမရဲ့ယုံကြည်ရာကျမကိုယ်တိုင်ပဲလို့ပြန်ပြင်ပြမှာပါပဲအားကြောင့်လဲဆိုတော့မိမိကိုယ်သာကိုယ့်ခွေရာဆိုတဲ့သဘောလေးတိုင်းပဲကိုယ့်ကိုယ်ကိုအားကိုးယုံကြည်ရခြင်းရဲ့အကျိုးရလဒ်တွေကမျှလုံးလို့ပါလိမ့်ရှင်ဘဝမှာကြုံတွေ့ရမယ့်အခက်အခဲတွေအတားအဆီးတွေအားလုံးကိုအလွယ်တကူကျော်လွှားနိုင်ဖို့ဆိုတာလေကိုယ့်ကိုယ်ကိုယုံကြည်နေမှရမှာပါဒါကငါလုံနိုင်နေဆိုတဲ့ခိုင်မာပြတ်သားတဲ့ဆုံးဖြတ်ချက်ဆိုတာလေအဲ့ဒီယုံကြည်မှုကြောင့်ပဲဖြစ်ပေါ်လာတဲ့တတိပါပဲကျမတို့အရာရာတိုင်းကိုအရှုံးပေးနေရင်အများရန်တိမ်ငယ်အာရုံနေရင်အောင်မြင်မှုဆိုတဲ့အရာနဲ့ပိုးပြီးတော့ဝေးသွားကြပါလိမ့်မယ်ကျမလွန်ခဲ့တဲ့တစ်ပတ်ကစောင့်တော့ဖတ်ခဲ့ရပါတယ်။အဲ့ဒီကဲမှာအကျွေးရည်နဲ့နှင်းမွနေတဲ့စီးပွားရေးလုပ်ငန်းရှင်တယောက်ဒီခက်ခဲတွေကိုယုံကြည်မှုဆိုတာတစ်ခုနဲ့ဘလို့ဖြစ်ရှင်းသွားလဲဆိုတဲ့အကြောင်းလေးပါပဲ။ဒီရန်ကောက်ပါနေဖတ်လို့ပညာရည်လည်းအများကြီးရပါတယ်။ဒီနေ့မှာပေါ့နော်။အကျွေးရည်ရန်များနေတဲ့အဲ့ဒီတစ်ထီးဟာစိတ်တွေချုပ်ထွေးလွန်းပြီးတော့မှဗန်းချိန်လေးကခုံတစ်ခုမှသွားထိုင်ပြီးဒီပြဿနာတွေကိုဖြေရှင်းပေးနိုင်တဲ့တယောက်အများရှိရင်ကောက်ပါပဲဆိုပြီးသူတွေးနေတဲ့အချိန်မှာပဲအဖိုးကြီးတယောက်ကသူ့ရှိကိုဘွားကနေရောက်လာ။ဘာဖြစ်နေရလဲပေါ့။သူလည်းတစ်ချောင်းကုန်စင်အားလုံးကိုခက်ခဲတဲ့အားလုံးဖိုးကြီးကိုပြောပြပြီးရင်ဖွင့်လိုက်တယ်တဲ့။ဒါနဲ့ပဲဖိုးကြီးကအိတ်ထဲကနေပြီးတော့ဆက်လက်မှတ်တဆောင်ကိုထုတ်ပြီးတော့မှလက်မှတ်ထိုးပြီးသူ့လက်ထဲကိုပေးလိုက်တယ်။သူလက်တန်းတော့နဲ့ယူကြည့်လိုက်တယ်ပေါ့နော်။အဲ့မှာပဲသူ့လိုနေတဲ့ amount ထက်ပိုများတဲ့ပတ်စံတွေဖြစ်နေတယ်။ပိုပြီးတော့အံ့ဩစရာကောင်းသွားတာကဘာကျော်တစ်ထည်တယောက်လေးလက်မှတ်ဖြစ်နေတယ်။အဲ့မှာသူအရန်ပျော်ပြီးအရန်အံ့ဩပြီးတော့ဝမ်းသာပြီးတော့ပေါ့နော်ဖိုးကြီးသူကျေးဇူးတင်တဲ့အကြောင်းလေးပြောပေါ့။ဖိုးကြီးကနေသူ့ပြုံးကြည့်ပြီးတော့မှလာမင်းနေတဲ့ဒီလိုအချိန်မှာပဲဒီနေရာမှာပဲဒီအကျွေးကိုသူလာယူမယ်တဲ့အဲ့လိုပြောသွားတယ်ဖိုးကြီးက။သူလည်းပျော်ပြီးတော့ဂတိတွေပေးပေါ့နော်သူဆက်ပါမယ်ပေါ့။ပြောအားနဲ့သူအိမ်ပြန်သွားဒီချက်လက်မှတ်ကိုသူချက်ချင်းထုံတုံးလေးဦးမိခင်တေတာလေးကိုထည့်ပြီးသူတော့ခတ်လိုက်တယ်ငါ့ရဲ့ငါကိုယ်တိုင်ဖြည့်ဆင်းကြည့်အောင်မယ်ဒီကိစ္စကိုငါဖြည့်ဆင်းကြည့်လို့မှမဖြည့်ဆင်းနိုင်လို့ဆိုမှဒီပတ်စံကိုထုံတုံးမယ်ဒီချက်လက်မှတ်ကိုငါတုံးပြုမယ်ဆိုသူတန်လိုက်ဆန်ချလိုက်တယ်ဒါကြီးသူကသူဖြည့်ဆင်းကြည့်ရယ်ပထမတစ်ခုအောင်မြင်သွားတယ်ဘာကြောင့်လဲဆိုတော့ဒီချက်လက်မှတ်ချိနေတဲ့အတွက်ကြောင့်ဘလောက်ခက်ခဲပြီးဖြစ်ကူညီလို့ရတယ်ငါကလေးကတောင်းဖြစ်သွားခဲ့ရင်ကူညီလို့ရမယ့်ဟာရှိနေတယ်ဆိုတဲ့အတွက်ကြောင့်သူရဲ့ယုံကြည်မှုကြောင့်သူလုံနိုင်တယ်။နောက်တစ်ခုဖြည့်ရှင်းနဲ့အောင်မြင်သွားရင်နောက်တစ်ခုဖြည့်ရှင်းနဲ့အောင်မြင်သွားဒီလိုနဲ့သူဆက်တက်ဆက်တက်ဆက်တက်တစ်ခုပြီးတစ်ခုဖြည့်ရှင်းသွားတယ်သူအဆင်ပြေသွားပြီးရဲ့။တဖြည်းဖြည်းနဲ့ပြန်အောင်မြင်လာပြီးသူ့လုပ်ငန်းကြီးအရင်တိုင်းပဲလဲပြန်လာနိုင်တယ်။ဒီလိုနဲ့ပဲတစ်နှစ်ပြည့်သွားတယ်ဒီချက်လက်မှတ်ကိုထုံမသုံးလိုက်ရအောင်။ဒါနဲ့သူအဖိုးကြီးနဲ့ဂရုပြုထားတဲ့ပန်းချီအောင်သူပြန်သွားတယ်။အဲ့ချိန်ရောက်တဲ့အချိန်မှာပေါ့နော်။ပြန်သွားပြီးတော့ဒီချက်လက်မှတ်ကိုသူပြန်ပေးမယ်ပေါ့သူထုတ်တောင်မသုံးလိုက်ရအောင်ဆိုတဲ့အနေနဲ့သူကြွားပြီးတော့ပြောမယ်ဆိုပြီးသူပြန်သွားလိုက်တဲ့အချိန်မှာအဲ့ချိန်မှာအဖိုးကြီးရောက်လာအဲ့တော့ဝန်တာအားရနဲ့ပျော်ပြီးထားပြီးဒီချက်လက်မှတ်လေးကိုပေးမယ်ဆိုပြီးလုပ်တဲ့ချိန်မှာပဲနတ်စမတယောက်ကပြေးလာပြီးတော့သူ့ကိုဖမ်းသူ့ကိုဖမ်းပေါ့နော်အဲ့လိုအော်အော်ပြီးပြေးလာတော့သူဘာဖြစ်တာလဲပေါ့သူတအံ့တော့ဖြစ်ပြီးတော့သူဟိုကြီးတကြီးဖြစ်သွားတာအားနဲ့နတ်စမချင်းပြတယ်ဒီဖိုးကြီးကဒီလိုပဲတဲ့ချက်လက်မှတ်တွေထုတ်ထုတ်ပြီးလက်မှတ်တွေချောက်ထိုးပြီးသူဒီလိုပဲပေးနေချာပေါ့နော်လူတိုင်းကိုချောက်ပေးနေတယ်ပေါ့အမှသူအရင်အံ့ဩသွားသူ့ကိုဒီချက်လက်မှတ်တစ်ဆောင်ထုတ်ရေးပြီးပေးရဲ့လို့ပါအယူဖြစ်သို့တော်လေဒီအယူတယောက်ပြီးရဆက်လက်မှတ်ကြောင်းသူကခက်ခဲအများကြီးကိုဖြေရှင်းနိုင်ပြီးအောင်မြင်လာတယ်။ဒါကြောင့်ပြောချင်တာကပေါ့နော်ဒီပုံစံလေးမှာရလိုက်တာကိုယ့်ရဲ့ယုံကြည်မှုကကိုယ်ဘယ်လောက်ထိအကျိုးဖြစ်ဆုံးစေလဲဆိုတဲ့အရာပဲ။ကျမတို့ကိုယ့်ယုံကြည်နေဖို့ကအဓိကပါ။ဘယ်လောက်ထိစိုးရတဲ့အခြေအနေမျိုးပဲရှိကြော်ဖြတ်လို့ရပါတယ်။အားလုံးဒီဟာလေးကိုနားထောင်ပြီးတော့အကျိုးကျေးဇူးရကြလိမ့်မယ်လို့ပြောလင်းပါတယ်ရှင
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ဆက်သွယ်ပါမယ်။